ဒီကနေ့ကျင်းပနေတဲ့ US Open နဲ့မြို့သား Final ပွဲစဉ်မှာဆာဗီးယားနိုင်ငံသား Djokovic နဲ့ရုရှားနိုင်ငံသား Daniil Medvedev တို့ရှင်းပြန်ကစားခဲ့ကြရမှာအခုသတင်းကြေညာပြီးမိနစ်ပိုင်းအလိုလေးမှာပဲ Djokovic က Medvedev ကို 6-3-6-6-3 နဲ့၃ပွဲပြအနိုင်ရရှိသွားပါတယ်။2021ခုနှစ်တုန်းကလည်းအခုလိုပဲ US Open Final မှာသူတို့နှစ်ယောက်တွေ့ဆုံခဲ့ပြီးအဲ့ဒီတုန်းကတော့ Medvedev ကအနိုင်ရခဲ့တာပါ။ဒီပွဲက Djokovic အတွက်သမိုင်းမှတ်တမ်းဝင်မှုကစားရင်ရတဲ့ပွဲလေးဖြစ်ပါတယ် Grand Slam လို့ခေါ်တဲ့ Australia ပြည်သစ် Wimbledon နဲ့ America Open Tennis ပြိုင်ပွဲကြီးတွေမှာ Djokovic ကစုအကြိမ် 23 ကြိမ်အခုအကြိမ်နဲ့ပါဆိုရင် 24 ကြိမ်ရရှိလိုက်တာမို့စုအများဆုံးရရှိထားတဲ့အမျိုးသား Tennis မှာဖြစ်သလိုအမျိုးသမီးတွေနဲ့ပါထက်တွက်လို့ရှိရင်လည်းသူဟာပူးတွဲအများဆုံးရရှိတဲ့သူဖြစ်သွားခဲ့ပါပြီ။